Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ24ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24.53 နဲ့90တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝေရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်ကြီးထိုက်ပါမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူတွေအတွက်နိုင်ငံတကာအကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့ UNHCR အကြီးအကဲကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအကြမ်းဖက်ပဋိပက္ခကိုတုံ့ပြန်တဲ့နေရာမှာအစွန်းရောက်သမားတွေရဲ့ထောင်ချောက်ထဲမကျစေရေးသတိထားတုံ့ပြန်ကြဖို့နိုင်ငံတကာကိုစင်ကာပူနိုင်ငံသားအခွင့်အရေးကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်တည်င်းတွေပြည်နာဆင်ကြရမယ့်တည်င်းလွားတွေထဲမှာတော့
သူတို့ကတော့လုံခြုံရေးမရှိသေးနဲ့ကိုအရက်ဒေတာကိုဘလို့မှပြန်ပြီးတော့မနေနိုင်ဘူးအရင်ကြောက်နေကြပါတယ်အဲ့တဲ့ကြောင့်လုံခြုံရေးကလည်းဒီလိုအပ်ပါတယ
်ရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ရတိတော်မျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စိုးဝင်းပြောသွားတာပါအပြည့်စုံကိုတည်င်းတွေပြည်မှာနာဆင်ကြရပါမယ်ဒီအကြောင်းနဲ့တူကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံမေးမြန်းခန်းကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်လို့ပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံဘက်ကနေထွက်ပြေးလာကြသူတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံတကာအကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောဆိုလိုက်ပါတယ်။မြန်မာဘက်ကထွက်ပြေးလာသူ 4,300 ကျော်ဟာအင်မတန်မှများပြားလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအခက်အခဲကြီးကြုံရတယ်လို့လဲUNHCR အကြီးအကဲဖိလစ်ပိုဂရန်ဒီကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇားမှာပြောကြားတာဖြစ်ပါတယ်ဒုက္ခသည်တွေဟာဆန့်ရည်ခါအတန့်ရှင်းတဲ့ရေကျန်းမာရေးဆောင်ရှောက်မှုစတာတွေအလုံးလိုအပ်နေပြီးတင့်တင့်နဲ့နေရာထိုင်ခင်းရဖို့ကတော့အရေးတကြီးလိုအပ်နေတာလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်အရေးကြီးဆုံးနဲ့အရင်ဆုံးလုပ်ရမှာကတော့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေရပ်ဖို့ဖြစ်ပါတယ်လို့လဲအခုလိုပြောဆိုလိုက်ပါတယ်
First and foremost, violence has to stop because it is that violence that has caused the flight of the people. Violence has to stop.
လူတွေရှောင်တိမ်းထွက်ပြေးလာစေတဲ့အကြမ်းဖက်မှုတွေကိုအရေးဆုံးရပ်ရမှာဖြစ်ပါတယ်အကြမ်းဖက်မှုတွေရပ်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ UNHCR လို့လူသားချင်းစာနာထောက်ထားမှုအကူအညီပေးရဲ့အဖွဲ့အစည်းတွေကိုအပြည့်အဝပြန်ပြီးတော့လှုပ်ခွင့်ပေးရပါမယ် UNHCR နဲ့စာနာရေးခါအဖွဲ့ WFP တို့ဆက်ပြီးတော့လဲပတ်နေတယ်ဆိုပေမဲ့အကန့်အသတ်တွေရှိနေသေးပါလုံခြုံရေးကိုပြန်ပြီးထိန်းနိုင်ပြီဆိုရင်ပြန်လည်လှုပ်ခွင့်ပေးရမှာဖြစ်ပါတယ်ဒါမှလည်းဒီဘက်ကိုထွက်ပြေးမလာသူတွေရဲ့လိုအပ်ချက်တွေကိုကူညီပေးနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။ ARS အဖွဲ့ကမြန်မာလုံခြုံရေးစခန်းတွေကိုဩဂုတ်လ25ရက်နေ့ကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းရခိုင်ပြည်နယ်မှာတကြော့ပြန်အကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ ARS အဖွဲ့ကိုမြန်မာအစိုးရဘက်ကချေမှုန်းလာမှာစစ်တပ်နဲ့နယ်မြေရှင်းလင်းရေးဆောင်ရွက်တုံ့ပြန်ခဲ့တာပါ။ဒုက္ခသည်တွေဝင်ရောက်လာမှုကအခုရော့ကျသွားပေမဲ့ထပ်ပြီးထွက်လာအောင်မလားဆိုတာကလည်းမပြောနိုင်သေးဘူးလို့ UNHCR အကြီးအကဲကပြောဆိုသွားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်ဩဂတ်လ25ရက်နေ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေနောက်ပိုင်းလူသားဆိုင်ရာဘေးဒုက္ခကြီးကြုံတွေ့နေရတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂအထွေထွေညီလာခံမှာမနေ့စနေနေ့ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့နေဆက်တွေမှာတည်ငြိမ်မှုပြန်လည်ရရှိရေးရေရှည်တည်တတ်မဲ့ဖြစ်ရှင်းချက်တရက်ထွက်ဖို့မြန်မာဘက်ကဆောင်ရွက်နေတာတွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကထောက်ခံထားကြောင်းလည်းစင်ကာပူနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်တွင်းကကြမ်းဖက်မှုတွေကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သတိထားဖို့လိုအပ်တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဒေါက်တာ Vivian Balakrishnan ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမူဝါဒရေးရာမိန်ခွန်းမှာအလေးထားပြောဆိုသွားခဲ့ပါတယ
် Excellencies extremists everywhere actually have a common playbook firstcommit an egret
ဘယ်နေရာမှာမဆိုးဆွံ့ရောက်သမားတွေအနေနဲ့သူတို့ကိုင်ဆွဲတဲ့ view ဟာရှိပါတယ်ပထမဆုံးအကြမ်းဖက်မှုတွေကိုကန့်ကွက်အောင်လုပ်မယ်ဒုတိယအနေနဲ့မင်းတို့နဲ့ငါတို့နဲ့ဆိုရက်ရန်ငါကွဲပြားမှုဖြစ်လာအောင်ဘာသာရေးတိစိတ်ကတ်မယ်တတိယကတော့အလွန်ကျွံတုံ့ပြန်မှုတွေဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်တီးကြစီဖြစ်အောင်လှုပ်ရှားအခြေအနေကိုပျောက်သွားစေပါတယ်အစိုးရသမားတွေရဲ့ဒီလိုထောင်ချောက်ထဲကိုကြမသွားအောင်အတော်လေးသတိထားရမှာဖြစ်တယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကပြောသွားတာဖြစ်ပါတယ် Dila Dumawe Ma Soya Yonsaya Nebido Ma Nangano Timing Pugo Don San Sujine Twisombi, Yakanke Sago, Pumulene Swinuge Jongle Piosuware, Dike Saga Tamaine Chi Tishi Lare Lumu Taiwan Jaga, So Twilare Pedanata Kupi, Chachinji Pishina Mam Hobao, Singwo Nanga Ninero Asian Puajine to Yeti Bido, Tokayaga Lumu Taiwan Alo Twa Ludajan Sana Tautamu Sanya Akuni Pia Tomelu, Singwo Nangayai Wunjiga Piosuke Barak, yeah.
ညောက်ကိုရီးယားနိုင်ငံကနျူကလီးယားစမ်းသပ်ဖောက်ခွဲတဲ့နေရာအနီးစနေနေ့ကငလျင်တစ်ခုလှုပ်သွားတာဟာတဘာဝအတိုင်းလှုပ်ခဲ့တဲ့ငလျင်ဖြစ်ပုံရပြီးနျူကလီးယားဖောက်ခွဲမှုကြောင့်မဖြစ်နိုင်ဘူးလို့အိန္ဒိယနိုင်ငံတွေကပြောပါတယ်လူတွေဖောက်ခွဲတာကြောင့်ထွက်လာတဲ့တုံးခါမှုမျိုးဆိုရင်ကြိုတင်သိရှိနိုင်မှာဖြစ်တဲ့အကြောင်းအခုတော့ကြိုပြီးတော့ဖမ်းယူရရှိခဲ့တာမရှိဘူးလို့တောင် ဒီတော့ကိုရီးယားဘက်ကမနေ့စနေနေ့ကငရင်လှုပ်ခတ်ခဲ့တာဟာလူတွေကြောင့်လားတဘာဝအတိုင်းလှုပ်ခဲ့တာလားဆိုတာကိုအတိမပြုတ်နိုင်သေးဘူးလို့အမေရိကန်ဘက်ကပြောထားပါတယ်မနေ့စနေနေ့ကမြောက်ကိုရီးယားဘက်မှာငရင်လှုပ်ခတ်ခဲ့ပြီးမှာတော့နိုင်ငံရဲ့အရှိပဲပင်လဲပြင်
နိုင်ငံတကာဝေဟင်မှာအမေရိကန်လေတပ်ကတိုက်ခိုက်ရင်ချန်ရန်ပြီးဘုံကျဲလျင်ပြန်တန်းခဲ့ပါတယ်ရှင်ဂျာမနီနိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့မှာရွေးကောက်ပွဲချင်းပနေပြီးတော့ဂျာမန်ပြည်သူတွေလည်းမဲယုံတွေကိုတွားရောက်ပြီးတော့မဲပေးနေကြပြီဖြစ်ပါတယ်ရွေးကောက်ပွဲဂျိုကောက်ရဲ့စစ်တမ်းတွေရတော့ဒီရွေးကောက်ပွဲအတွင်းမှာဂျာမနီဝင်ကြီးချုပ်အင်္ဂလာမာကာဟာဝင်ကြီးချုပ်အဖ through Barbarian Data Ganyinao Party Christian Social Union Dole, these are the Nayabo Shirelu Kamani Jabari, Patinia Bambiro Messana Shinri, Metons at Chow Yaga and Nogani, Tons at Koyaga and Nojati, Nayane, Nine Sobiro Kamani Jabari, Jaminanga Dudia, Chido Bari Pete, Boho, Love Way, Social Democrat Party Garo. As a don't yaga, I know not Laube and Ayamelu, Kamanta Bari. Together that the Kamanjata, Mangan Gemeso, and Dahan, a town, Kugun and Obama, a Susan Yala, La Pimba, when you mark ha, when you get saddened, our tons on the Sunday in Dakara, Twin Chaminanga, Sibai, Tuta, Pumula Gari, Tonsi Miata, Sunday Tenlong, Lola Menu, just send out it for my cheek, can be up, Messrs. Sionia Pibari.
View American and Yabe Mimavada season, Yavan Kunaigani, Senai season Muro, Slidometer Nasali, Kilohas Tinet Tonya Konga, Slidometer Nasanga, Kilohas Tite Kuchonga, Slidometer Tonsanet, Kilohas Kuton Netonya, Slidometer Nazate, Kilohas Nashishenga, Sanita Nunima, Slidometer Tia Kuse, Kilohas Tinga Konga Runeva, Tolan Pinuaka.
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းကနေနေညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အီရန်ဘက်ကပယ်တင်တဲ့တာလပြေထုံးချီတဲ့စင်းကိုအောင်းအောင်းမြင်းမြန်စမ်းတမ်းနိုင်ငံရဲ့အကြောင်းမနေ့တုန်းကကြီးညာလိုက်တဲ့အပေါ်နောက်နိုင်ငံခေါင်းဆောင်တွေကသတိထားပြီးတုံ့ပြန်လိုက်ပါတယ်အမေရိကန်သမ္မတဒိုနယ်ထရန့်ကမနေ့စနေနေ့ကတွစ်တာလူမှုကွန်ရက်မှာရေးသားတာမှာတော့အစ္စရေးတီရောက်ပြစ်နိ ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ဒီတော့ ို့အခုစမ်းသပ်တဲ့ပဲရင်တက်ဒုံးချီအပါအဝင်စွန့်ဖြတ်ချက်အမှတ်1237ပါအချက်အလုံးကိုလေးစားဖို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။အစ္စရေးနိုင်ငံဘက်ကတော့ကာကွယ်ဝင်ကြီးအာဗီဒါလီဘာမန်ကဒီစမ်းသပ်ဖို့ဟာဆိုရင်အမေရိကန်အစ္စရေးနဲ့တခြားမဟာမိတ်နိုင်ငံတွေကိုရန်ဆတာလို့ပြောဆိုခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့ရကဘူးမှာအထေကံဘုံခွဲသမားတူကနေတိုးတက်ဖွဲ့ရင်နန်းကိုတိုက်ခိုက်ခဲ့တဲ့အတွက်3ယောက်ထပ်မင်းဒဏ်ရာရသွားခဲ့ပါတယ်။ဒဏ်ရာရသွားတဲ့သူတွေဟာအာဖဂန်ရဲသားတွေဖြစ်တယ်လို့အာဖဂန်ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။နေတိုးတက်ဖွဲ့ရဲ့ရင်နန်းဟာကဘူးမြို့မှာတနင်္ဂနွေနေ့မနက်ပိုင်းကလက်လုံဘုံနဲ့တိုက်ခိုက်ခံရတာဖြစ်တယ်လို့လည်းနေတိုးတက်ဖွဲ့ရဲ့ကြေညာချက်မှာပြောပါတယ်။ဒီပောက်ကွဲမှုကြောင့်အာဖဂန်နိုင်ငံမှာစေအကြံပေးမှုတွေနဲ့လေ့ကျင့်မှုတွေလုပ်ပေးနေတဲ့နေတိုးတက်ဖွဲ့ကထိခိုက်ဒဏ်ရာရတာမရှိကြောင်း နေရုတ်တပ်ဖွဲ့ကကားကိုပြန်ယူဖို့အတွက်အဲ့ဒီနေရာမှာရောက်နေပြီးတော့လုပ်ငန်းတွေကိုလည်းထိခိုက်မှုမရှိဘူးလို့ကြေညာချက်မှာပြောထားပါတယ်။တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောထားပြီးကျူးကျော်လာသူပြည်ပတ်တက်တွေကိုလည်းတော်လေးထိနာခဲ့တယ်လို့တာလီဘန်အဖွဲ့ပြောခွင့်ရဇာဘီခူလာမူဂျာဟိတ်ကပြောပါတယ်ခင်ဗျာ။
ဟာရီကိန်းမာရီယာတန်တင်ခဲ့တဲ့အမေရိကန်ပိုင်းနဲ့ပေါ်တိုရီကိုမှာတော့မုန်တိုင်းတန်တင်သူတွေအတွက်လိုအပ်နေတဲ့ရေပေါ်အကူအညီတွေရေဆန်နေတဲ့ရေကာတာကြောင့်ဆိုးရိမ်နေရတဲ့အခြေအနေတွေကိုတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ်ပေါ်တိုရီကိုချုပ်ရည်မှုနဲ့မြို့တော်ဝင်တွေမနေ့ကတွေ့ဆုံတာပါ ဂွာဂျာတာကာရေကာတာပျက်စီးနေတာကြောင့်ဒီဒေသကလူတွေအများဆုံးထွက်ခွာကြဖို့ကိုလည်းအုပ်ချုပ်ရေးမှုကပန်ကြားထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံရဲ့အပန်းဖြေချုံဘာလီကမိတောင်လှုပ်ရှားလာတာကြောင့်အနီးအနားဒေသတွေကထောင်ထဲချီတဲ့ဒေသခံတွေကိုပေးလို့ရရွှေ့ပြောင်းပေးထားပြီးအချိန်မြေးမိတောင်ပေါက်ကွဲနိုင်တယ်လို့အာနာပိုင်တို့ကပြောဆိုလိုက်ပါတယ်။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့ Mount Argon မိတောင်ပေါက်ကွဲမဲ့အရေးဆိုရင်ကြကြောင့်ပြီးခဲ့တဲ့တောက်ကြံတွေကဆလာအိုးအိမ်တွေကနေပြောင်းရွှေ့ကြသူအရေးတွက်က3000လောက်ထိုးလာတယ်လို့အင်ဒိုနီးရှားဘေးဒုက္ခဆိုင်ရာစီမံခန့်ခွဲရေးဌာနကပြောပါတယ်။မီတောင်နဲ့9ကီလိုမီတာပတ်လည်ကိုတောင်တက်တာတွေလမ်းလျှောက်တာတွေမလုပ်ကြဖို့ကိုလည်းအာဏာပိုင်တွေကသတိပေးထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တိတ်ခင်ထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းမတည်မငြိမ်ဖြစ်နေရတဲ့ရခိုင်ပြည်နယ်ရေရှည်လုံးယုံရေးဒေသခံတွေရဲ့နေစဉ်လူမှုဘဝတွေတည်ငြိမ်အေးချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးအတွက်ခိုင်မာတဲ့ဥပဒေတွေချမှတ်နိုင်ဖို့လွှတ်တော်ပိုင်းကအလေးနဲ့ထားဆောင်ရွက်ပေးဖို့တိုက်တွန်းအဆိုပြုသွားမှာဖြစ်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်တင်းရှောင်ခဲ့ရတဲ့တလတာကြာမြင့်ခြင်းနေရရင်းကိုပြန်ပြီးလေယာလုံငန်းခွင်ပြန်ဝင်ကြမယ်ဒေတာခံတွေအတွက်လုံငန်းခွင်လုံခြုံရေးအဓိကထားဆောင်ရွက်ပေးဖို့ကိုလည်းဒေတာခံတွေကတောင်းဆိုပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင
်ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောဒေတာတွင်လုံခြုံရေးရဲကင်းစခန်းနေနဲ့စစ်ခြေဆိုင်စခန်း30ကျော်ကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဆိုရင်ဒီကနေ့ဆိုတလာတာကြာမြင့်သွားပြီးဖြစ်ပါတယ်ခိုင်မြောက်ပိုင်းဒေတာတွင်ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တင်းချောင်ခဲ့ရသူဒေတာခံတွေအနေနဲ့သူတို့အတွက်အာမခံချက်ပေးနိုင်တဲ့လုံခြုံရေးအစီအစဉ်တွေကိုစနစ်တကျဆောင်ရွက်ပေးစီလိုကြတယ်လို့ဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့တဲ့ရခိုင်ပြည်နယ်ရေသေးတောင်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ
်ဒီနေရာဆုံးခေါ်ပြီးတော့ဖုန်ကြီးချောင်းတွေမှာစာတင်ချောင်းတွေမှာခိုးလုံနေတဲ့လူတွေနဲ့လည်းကျွန်မကိုယ်တိုင်တွေ့ခဲ့တဲ့အခါသူတို့လည်းမေးကြည့်ပါတယ်သူတို့ကတော့လုံခြုံရေးမရှိသေးနဲ့ကိုယ်အရက်ဒေတာကိုဘလို့မှပြန်ပြီးတော့မနေနိုင်ဘူးအရင်ကြောက်နေကြပါတယ်အဲ့တဲ့ကြောင့်လုံခြုံရေးကလည်းတကယ်လိုအပ်ပါတယ်ဒါကြောင့်တကယ်လို့ဒီနေရာဆုံးခေါ်တဲ့လူတွေကိုကိုယ်ဒေတာကိုပြန်ခေါ်ဖို့အတွက်ပထမဆုံးအနေနဲ့လုံခြုံရေးကိုလုပ်ပေးရပါမယ်ဖြစ်တဲ့အချိန်မှာတော့လုံခြုံရေးတွေတော်တော်များများတောင်းကျဲချထားပြီနဲ့လေဒီလိုညင်သောတဲ့အခါမှာလုံခြုံရေးတွေကပြန်ရုပ်လိုက်တယ်ပြန်ရုပ်လိုက်တဲ့အချိန်မှာထက်ပြီးတော့ဒီလိုပြဿနာတွေမဖြစ်လာနိုင်ဘူးလို့မပြောနိုင်ပါဘူးဒီကျမတို့ရခိုင်ပြည်မှာ2000မှာလည်းတချိန်ချစ်ခဲ့ပါတယ်အောက်တိုဘာ9ရက်နေ့ကလည်းတချိန်ချစ်ခဲ့ပါတယ်အခုတတိယအချိန်မှာတော်တော်လေးအခြေအနေဆိုးပါတယ်အဲ့တဲ့ကြောင့်လုံခြုံရေးအဓိကကြားတယ်လို့ပြောချင်ပါတယ
်တိတ်ချောက်ထွက်ပြေးခဲ့ရတဲ့ဒေသခံပြည်သူတို့ကတော့လုံခြုံရေးတာဝန်ယူပေးထားတဲ့ကြေးရွာတွေဖြစ်တဲ့သူတို့ရဲ့နေရင်းကိုပြန်သွားရောက်နေကြပေမဲ့လို့ဒေသရင်းလုံခြုံရေးကစိုးရိမ်စရာအနေအထားဖြစ်နေတာမို့လေယောင်လုပ်ငန်းဝင်လုံခြုံရေးကိုအဓိကထားဆောင်ရွက်ပေးစီလိုတယ်လို့ရခိုင်ပြည်နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစင်ကလည်း VOA ကိုပြောပါတယ
်ကျွန်တော်တို့ရခိုင်အပါအဝင်ရခိုင်မြို့နယ်စုတဲ့ဖြစ်တဲ့မြို့သက်တိုင်းနဲ့ခမီးအဲ့ဒီရွာတွေအတွက်တော့ကျွန်တော်တို့လုံခြုံရေးတွေတော့အပြည့်အဝရှိပါတယ်ဒါပေမဲ့ကျွန်တော်တို့ရွာတစ်ခုတည်းမှာပဲလုံခြုံရေးချထားလို့မဖြစ်ပါဘူးဘာဖြစ်ဆိုတော့ကြီးကလေလုတ်ကြတယ်ပြီးတော့ဥယင်ချမ်းမြေတွေတောင်ရာတွေလုတ်စားရတယ်ဆိုတော့ရွာထဲမှာမဟုတ်ပဲရွာအပြင်မှာပဲလုတ်စားနေရတာဆိုတော့ဒေစစ်တပ်ပဲဖြစ်ဖြစ်ဘေးရေးကပဲဖြစ်ဖြစ်လုပ်ငန်းခွင်ထီတော့ကျွန်တော်တို့လုံခြုံရေးမပေးနိုင်ပါဘူးအဲ့လိုဆိုတော့ကျွန်တော်တို့ကလုပ်ငန်းခွင်လုံခြုံရေးအတွက်ဆိုရင်ကျွန်တော်တို့နေမြေတစ်ခုလုံးလုံခြုံဖို့လိုအပ်ပါလိမ့်မယ်ပြီးတော့တရားဥပဒေစိုးမိုးဖို့လိုအပ်ပါလိမ့်မယ်အဲ့ဒီအပိုင်းကိုတော့အစိုးရအနေနဲ့အဓိကထားပြီးတော့လှုပ်ဆောင်ရမှာဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်းနေဆက်လုံခြုံရေးဒေသခံတွေရဲ့လူနေမှုဘဝတည်ငြိမ်ရေးဒေသဖွံ့ဖြိုးရေးတွေအတွက်လွှတ်တော်ပိုင်းကနေခိုင်မာတဲ့ဥပဒေတွေချမှတ်ပြဋ္ဌာန်းနိုင်မှုပြည်သူ့လွှတ်တော်ပြည်ထောင်စုလွှတ်တော်မှအဆိုပြုတင်သွင်းသွားဖို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကပြင်ဆင်နေတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်
လ ပြည်သူတွေရဲ့အခက်အခဲတွေပြည်သူတွေရဲ့ဆန္ဒလို့လည်းကျမတို့တွတ်တော်မှာတင်ကွင်းရှိပါတယ်အဲ့ဒါကြောင့်ကျမတို့ဒီရခိုင်ပြည်နယ်ရဲ့နေရှင်အခြေအနေကိုအပြီးဆုံးတော့ရခိုင်ပြည်သူလွတ်တော်ကိုယ်စားလှယ်တွေပါသူတို့ရဲ့အခက်အခဲတွေကိုကျမတို့ဖြေရှင်းပေးဖို့တွတ်တော်မှာအဆိုးရတင်ဖို့ရှိပါတယ်ခုနေရဲ့ဟိုဆုံးခေါ်ပြီးတော့တဲ့လူတွေရဲ့အဆင်ပြေနေထိုင်ရေးသူတို့ရဲ့လုံခြုံရေ
ဒီတော့ခါတဲ့ပြန်လည်နေရာချထားရင်လည်းရေရှည်ဘွားရည်တည်နိုင်ရေးအတွက်ကတော့စိုးရင်စရာအနေထားမှာရှိနေစေဖြစ်ပါတယ်ရှင်။
မဆူမတင်ပြကြတာပါအခုတော့တွေ့ဆုံမြန်မြန်ကန်ကိုတင်ဆက်ပေးပါမယ်ရှင်ရခိုင်မြောက်ပိုင်းပြည်ပကကြောင့်ထွက်ပြေးကြရတဲ့ဒုက္ခတွေအတွက်အမေရိကန်အစိုးရကဒေါ်လာ30နှစ်တန်းထောက်ပံ့မယ်ဆိုတဲ့ပေါ်မြန်မာအစိုးရဘက်ကကြိုဆိုလိုက်ပြီမဲ့လို့ဒီလိုနိုင်ငံတကာအကူအညီတွေဟာရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းအားလုံးအတွက်မြန်မြန်တက်တာဖြစ်ဖို့လိုမယ်လို့မြန်မာဒုနိုင်ငံသား ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်။ဒီနေ့ကတော့ဒီကန
ဝန်ကြီးခွင့်အားအခုလိုဗီဒီယိုကိုလက်ခံပြီးတော့တွေ့ဆုံတော့ဖြစ်ကြပြီးကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်အရင်ဆုံးမိကျင်တာကရခိုင်ရေးနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုရဲ့ရည်ရည်ချက်ပါဆိုတော့ကမနေ့ကကြေညာပါတယ်ရခိုင်ရေးနဲ့ပတ်သက်လို့ဒီကဒီဝန်ကြီးဒုက္ခတွေရောပြည်တွင်းမှာရှိတဲ့ IDPC ကိုပေါ့ပါသူတို့ဒီအကူအညီဒေါ်လာ32တန်းပေးဖို့ဆိုပြီးတော့ကြေညာပါတယ်။ဒါပြင်သမ္မတ Trump ကလည်းဒီရခိုင်ပြည်ထောင်နဲ့ပတ်သက်ပြီးတော့ဟိုပြည်လျောင်လို့ဖြည့်ရှင်းနိုင်ဖို့ဆိုတော့ UNSC ခေါ်ဖို့ဆိုပြီးတော့တိုက်တွန်းပြောဆိုနေတာရှိပါတယ်။ဒီပုံမှာမြန်မာနိုင်ငံရဲ့ရည်ရည်ချက်အမြင် American Policy ပေါ့ဘယ်လိုမြင်ပါလဲခင
်ဗျ။ပထမဆုံးကတော့လမ်းညွှန်ကြတော့လည်းဒီလိုဘီယိုနဲ့မေးမြန်းမပြောလို့အများကြီးကျေးဇူးတင်ပါတယ်။နောက် American Policy နဲ့ပတ်သက်လို့တော့ American နိုင်ငံဟာလမ်းညွှန်ကိုတည်တဲ့အတိုင်းပေါ့နော်။ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးကိုတက်တက်ကြွကြွထောက်ခံအပ်ပေးတဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကဒီမိုကရေစီလမ်းညွှန်ကနေပြီးတော့တိုးတင်သွားအောင်ဒီမိုကရေစီဒီတန်ကူပြအောင်မြင်အောင်ဆက်လက်ပံ့ပိုးမယ်လို့ကျွန်တော်မျှော်လင့်နေတယ်။ဒီလူသားချင်းစာနာထောက်ထားအကူအညီပေးဖို့ကျွန်တော်တို့လည်းဒါဟိုဦးစားပေးလို့ကလည်းဆောင်ရည်တွေကျွန်တော်တို့ကကြိုးစားပါပဲ။ဒါတခုတော့ရှိတာကတော့ဒီဇနီးမီဒီယာပြောနေကြတာအဲထွက်ပြေးလာတဲ့လူတွေကဒီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့လူတွေပဲမြင်ကြတာပေါ့နော်။ပြည်ရဲမှာလည်းကျွန်တော်ရှိမှဟိုတောင်းနေချီပြီးတော့ဟိုပေါ့ဟိုတိတ်ချောင်နေရလူတွေအများကြီးရှိရဖြစ်ပါတယ်။အဲ့ချက်ကိုဟိုအမေရိကန်နိုင်ငံကတော့နားလည်မှုရှိရတယ်ကျွန်တော်တို့ယူဆပါတယ်။နောက်အမေရိကန်နိုင်ငံရဲ့ဝန်ထမ်းတွေမှာလည်းမြန်မာနိုင်ငံရဲ့မြန်မာနိုင်ငံအစိုးရရဲ့အနေထားဒေါ်ဆန်းစုကြည်ရဲ့အနေထားကိုနားလည်တဲ့ပုံစံတွေရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်တစ်ခုကတော့ဒီဒေါ်နယ်ဒေါ်နယ်ထရန့်ထူရင်းညီလာအမေရိကန်မှာတော့ဒီဟာဦးစားပေးတဲ့အနေနဲ့တော့ထည့်သွင်းပြောကြားရင်းရှိပါဘူး။ဒါပြင်နောက်တစ်ခါသူတမန်တော်ပြောကြားတဲ့အထက်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမျိုးကောင်စီမှလည်းဆွေးနွေးကြတယ်လို့ကျွန်တော်တို့ကပြောတာကိုတွေ့တော့ကျွန်တော်လည်းအားသိမိပါလေ။အဲ့တော့ဒီကိစ္စကတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကဟိုဒါမြန်မာနိုင်ငံရဲ့ဖြစ်ရှင်းတဲ့အခါမှာ forward looking ပေါ့နော်ရှေ့ကိုဘယ်လိုဆက်သွားမယ် approach နဲ့သွားပြီးတော့ပြဿနာကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့အချင်းကပုံကိုဆက်သွားကြပါလေ။ဒီပြဿနာကြောင့်ဖြစ်ပေါ်လာကြောင်းဝေဖန်မယ်အပြစ်ပေးမယ်ရှုံးချမ်းမယ်ဆိုတဲ့ approach မျိုးနဲ့မသွားဘဲနဲ့ဒီပြဿနာဖြေရှင်းကိုအထောက်အကူပြုတဲ့နည်းလမ်းမျိုးနဲ့ဖြေရှင်းသွားမယ်လို့မျှော်လင့်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလူသားချင်းစာနာထောက်ထားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံကနေပြီးတော့ဒီ
ဟိုပါဘော Red Cross Movement နဲ့ပေါ့နော်ဒီ ICRC တို့နောက်ပြီးတော့ကျွန်မြန်မာနိုင်ငံချက်ချင်းကြီးတို့လို့ဖွဲ့စည်းပြီးပါဝင်တဲ့ Red Cross Movement နဲ့ကျွန်မြန်မာနိုင်ငံဆိုအနေနဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့လူသားဆန္ဒအစီအစဉ်ကိုလည်းကျွန်တော်တို့စတင်ဆောင်ရွက်နေပါပြီ။နောက်ပြီးတော့အဲ့ဒီမှာလည်း American အပါဝင် American တာမကြီးတို့ UK တာမကြီးတို့ပေါ့နော်။နောက်ဒိန်းမတ်တို့ဒီဆွေးနွေးညှိနှိုင်းတယ်မှာသူတို့ကိုလည်းပါဝင်ပါတယ်။အဲ့တော့ဒီကျွန်တော်တို့မှာလည်းအဓိကကတော့ဒီဒုက္ခရောက်နေတဲ့လူတွေကိုအကူအညီပေးနေတဲ့ Humanitarian Assistance ရန်တရားတခုရှိနေကိုအရေးကြီးပါတယ်
။ခုနကဝန်ကြီးပြောသွားတဲ့အချိန်မှလည်းပါတယ်။ချက်ချင်းလှူရှာမှုနဲ့အကူအညီတွေပေးဖို့လုပ်တယ်။ဒါပေမဲ့မနေ့ကပဲဒေသခံတွေတချို့ကတန်တရားနဲ့နည်းနည်းပြဿနာတွေတက်ကြတယ်။အဓိကတော့ဒီချက်ချင်းကြီးဖွဲ့ရဲ့အကူအညီပေးမဲ့ကိစ္စကိုဒေသခံဟန်တားနေနေ။အဲ့တော့တကယ်တမ်းနိုင်ငံတကာအကူအညီတွေကပေးကြမယ်ဆိုရင်ရောတကယ်လက်တွေ့လုပ်ဖို့အတွက်အခက်အခဲတွေများကြီးရှိနိုင်လားရခိုင်ပြည်သား
ကျွန်တော်တို့အဓိကကတော့အဲ့ဒီအခက်အခဲတွေရှိတယ်ပေါ့ဒါတော့အပြင်ဒီဘက်ကတော့အလွယ်လေးပြောကြတယ်ဟာလူခွေဟိုဟိုလူသားချင်းစာနာအခွင့်အရေးတွေဟိုလက်ခံမှုပြောတယ်အဲ့တော့ပြောရရင်ကျွန်တော်တို့အနေနဲ့ဟိုဟာပေါ့နော်ဒေတာမှာဓာတ်တွေကောင်တွေပေါ်တဲ့ခါမှာတော့ပေါ့နော်ဒီကွန်မြူနတီနှစ်ခုဟိုနှစ်ခုလုံးတဲ့ဘက်ကျွန်တော်တို့ကတော့ဒါနှစ်ဦးနဲ့နှစ်ဖက်လုံးကိုဟိုမခွဲမခြားပဲအကူအညီပေးဖို့ဆိုကျွန်တော်တို့ဟိုလက်ခံပါတယ်အစဖြင့်ချက်ရှင်ကြီးဖွဲ့နေတယ်လည်းအဲ့လိုပဲပြောထားပါတယ်အဲ့တော့ဒေတာမှာတော့ခုနဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်လူတွေကိုသူတို့တွေကအချမ်းဖက်သမားတွေနဲ့ဆက်နွယ်လူတွေသူတို့ကအဲ့လိုယူဆထားတဲ့ခါကျတော့တစ်ဖက်ကပံပံမိုးပေးတယ်အဲဒီအချမ်းဖက်သမားကိုပံမိုးပေးရလို့သူတို့ကယူဆရပြီးတော့ကန့်ကွက်မှုတွေရှိပါတယ်ဒါပေမဲ့ဒါကတော့တရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ကင်တွယ်ရမှာဖြစ်ပါတယ်ခုမနေ့တနေ့ကချက်ချင်းဒီအဖွဲ့အကူညီနဲ့တင်မောကိုဝိုင်းဝန်းပြီးတော့ဟိုဟိုပါပေါ့နော်ဟိုအနောက်ရှေ့ပြီးတဲ့အဖွဲ့တွေလည်းဒါကျွန်တော်တို့ဟိုကျွန်တော်တို့ဒီရဲတပ်ဖွဲ့တွေစီလုပ်ပြီးတော့သူတို့တွေကိုဟိုဟိုအေးအေးမြူမြူတွေလည်းပြုလုပ်ခဲ့ပါတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်သူပြည်သားရဲ့ရခိုင်နဲ့ဟိုဟာလေးနည်းနည်းကတော့လေလူသားချင်းစာနာမှုထောက်ထားအကူအညီပေးမျိုးကိုတော့ကျွန်တော်တို့လက်ခံအောင်နားလည်ယူကြည့်အောင်ဒါအစိုးရအနေနဲ့တိုက်တွန်းပေးရမယ့်အနေထားပါရှိပါတယ်။အဲ့တော့ဒါဒီဟိုဘာသာရေးနဲ့မဆိုင်ဘူးဒါတာဟိုဟိုကျွန်တော်တို့လူသားချင်းအကူအညီပေါ့ဆင်းရဲဒုက္ခရောက်နေတဲ့လူတွေအကူအညီတယ်ဆိုတဲ့အားမျိုးပေါ့။ကျွန်တော်တို့ရွေးချယ်ချက်ရှင်ဒီအဖွဲ့ရွေးချယ်ထားခြင်းကပြင်ချက်ရှင်ဒီ ICRC ပေါ့သူတို့က apolitical ပေါ့နော်ဟိုနိုင်ငံရေးနဲ့မပတ်သက်တဲ့အဖွဲ့အစည်းသူတို့ကအကူအညီပံ့ပိုးရေးပေးရပဲသူတို့ပံ့ပိုးဆောင်တယ်။ဒါကြောင့်သူ့ကိုလည်းကြားနေတဲ့ဖွဲ့စည်းမှုလို့သူနဲ့ရွေးချယ်ပြီးတော့တမင်ကိုသူ့ကိုရွေးချယ်ပြီးတော့ဟိုဒီလူသားချင်းစာနာတော်အကူအညီပေးဖို့ဟိုကျွန်တော်တို့ဟိုစီရင်ဆောင်ရွက်နေဖြစ်ပါတယ်။အဲ့တော့ဒီလိုဟိုနည်းနည်းဟိုပါပေါ့နော်တချို့လူတွေနဲ့ဆွေးနွေးတဲ့လူနည်းစုအဲကန့်ကွက်တာတွေတော့ရှိကောင်းရှိနိုင်ပါတယ်။ဒါအမဲ့ဒီလိုစိန်ခေါ်မှုတွေကျွန်တော်တို့ကြော်လာအောင်ကျွန်တော်တို့အစိုးရအနေနဲ့ဟိုတရားဥပဒေပိုင်ခန့်နေပြီးတော့ကျွန်တော်တို့ကလုပ်ရမယ်။နောက်ပြီးတော့ပညာပေးလေအနေနဲ့လည်းစီယုံမှုတွေပြုလုပ်ရမယ်လို့ကျွန်တော်ကြည့်ပါတယ်။
နောက်ချက်ကတော့ဒီချမ်းဖတ်မှုတိုက်ခိုက်ကိစ္စပါပါ။ဘာလို့ဆိုအခုအာဆာကိစ္စကနိုင်ငံတကာတချို့ဒီခြားနိုင်ငံကကိုယ့်ရဲ့ဒီနဲ့ပတ်သက်တယ်လို့ကျွန်တော်သိထားပါတယ်။အဲ့တော့ဘမ္ဘာအင်းဒီချင်းဖြစ်တဲ့အင်ဒိုနီးရှားလိုပါကစ္စတန်လိုမျိုးဘင်္ဂလားဒေ့ရှ်လိုဒီလိုနိုင်ငံတွေနဲ့ကောဒီချမ်းဖတ်မှုတိုက်ခိုက်ရေးနဲ့ပတ်သက်လို့ကောဒီကိစ္စနဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ဆောင်ရွက်တော့ဖို့ရှိပါလား
။ကျွန်တော်တို့အင်ဒိုနီးရှားနဲ့အင်ဒိုနီးရှားတို့ကလည်းကျွန်တော်တို့နဲ့အမတန်ဟိုတမန်ကြောင်းလည်းချစ်ချစ်ချင်းချင်းနိုင်ငံလည်းဖြစ်ပါတယ်အင်ဒိုနီးရှားနဲ့ကျွန်တော်တို့နိုင်ငံလည်းဟိုနားလည်ဆန္ဒမှုလည်းရှိတယ်သူတို့ကလည်းဒီပြဿနာဖြစ်ချင်းကိုမြန်မာဆိုအပ်ဖြစ်ချင်းတာကိုဆိုတော့ဟိုပေါ်ပြူသောနဲ့ဝိုင်းရုံးကူညီပံ့ပိုးအနေထားလို့ရှိပါတယ်မကြာသေးမီကလည်းကျွန်တော်တို့ညောင်းမှာကျွန်တော်တို့အင်ဒိုနီးရှားနဲ့ကျွန်တော်အချမ်းဖက်တက်ဖြစ်လုပ်ငန်းအလုပ်ဆွေးနွေးပွဲကျင်းပခဲ့တာရှိပါတယ်ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့နဲ့နိုင်ငံခြားမှာ border liaison office တွေဖွင့်ဖို့လို့ဒါ MOU လက်မှတ်ရေးထိုးဖို့နောက်ဆုံးဆက်ရောက်နေပါပြီကျွန်တော်ဘက်ကလည်းမူအဖြစ်သဘောတူထားပြီးပါပြီခုနနောက်ပြီးတော့ဟိုပါ security dialogue ဆောင်ပြီးတော့သူတို့နဲ့ဒီလူကြွေးနဲ့ဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ MOU တစ်ခုဒါသဘောတူချက်တစ်ခုလက်မှတ်ရေးထိုးဖို့လည်းကျွန်တော်တို့ညှိနှိုင်းနိုင်တာရှိပါတယ်ဒီအချိန်မဲ့နေနေမှာဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်မှုလည်းမတန်လိုအပ်ပါတယ
်ဒါပေမဲ့အခုကဒုက္ခတဲ့ကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကစာတော်လေးပြင်းထန်ပြောနေတဲ့ခါကျတော့တကယ်တမ်းပူးပေါင်းဆောင်မှုအခွင့်အလမ်းတွေရနိုင်ပါမလား
အဲသူတို့ဘက်ကတချင်လုံးပြောနေပါလေမြန်မာနိုင်ငံနဲ့ဟိုနိုင်ငံချင်းဖြည့်ရှင်းနေကြပါလေအဲမြန်မာနိုင်ငံကလည်းနည်းနည်းတုံ့ပြန်နှေးကွေးနေတယ်ဆိုပြီးတော့သူတို့ကကဘာတော့ပြောနေပါမဟုတ်ကျွန်တော်တို့အမဟုတ်ပါဘူးဒါကျွန်တော်တို့အနေနဲ့ထိတွေ့ဆက်ဆံမှုအသင့်ပါလို့ပြောထားပါလေဒါသူတို့ကတော့ဒီဘက်မှာဒီဒုက္ခတွေပြတ်တန်တယ်ပတ်သက်ပြီးတော့ဒီဘက်မှာယက်တိကျပြင်းထန်တယ်လေယက်တိနေတာကိုတော့ကျွန်တော်တို့တွေ့ရှိရပါလေအဲ့တော့နိုင်ငံတန်တမာဆက်ဆံရေးမှာနိုင်ငံချင်းကျွန်တော်တို့ထိတွေ့ပြီးတော့အဲ့ဒါကိုလည်းဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့မှာနိုင်ငံရေးဝန်ကြီးဌာနချင်းချင်းမှာလည်းနိုင်ငံဟိုပေါ့ Foreign Office Consultation Mechanism ရှိပါတယ်နိုင်ငံရေးဝန်ကြီးဆွေးနွေးတဲ့ Mechanism ရှိတယ်အဲ့ဒါမှလည်းဆွေးနွေးဖို့
အဲ့တော့သူတို့ဘက်က ြောနေတဲ့ဒုက္ခသည်၄သိန်းကျော်လောက်ပြုတ်နိုင်ငံနဲ့ဝင်လာတယ်ဒီလိုမျိုးပြန်လက်ခံမှာဆိုပြီးပြောနေရတယ်ပတ်သက်လို့
ဟုတ်အဲ့ဒါကိုလေကျွန်တော်တို့အနေနဲ့ဒါဟို1993-94လောက်မှာကျွန်တော်တို့နိုင်ငံညှိနှိုင်းပြီးတော့ပေါ့နော်ဟိုဘယ်လိုစံနှုန်းနေနဲ့တတ်မှတ်ဟို criteria တွေတတ်မှတ်ပြီးတော့ကျွန်တော်တို့ပြန်လည်လက်ခံခဲ့တာမျိုးရှိပါတယ်အခုကျွန်တော်တို့အနေနဲ့ကတော့နိုင်ငံတိုင်းကတော့သူကိုယ်နိုင်ငံဒါဖြစ်တယ်ဆိုရင်ဟိုကျွန်တော်တို့ကလက်ခံမဲ့တာဝန်ရှိဒါပေမဲ့ဒီနေရာမှာကျွန်တော်နိုင်ငံသားလို့တော့မပြောပါဘူးအဲ့ဒီရောက်နေတဲ့လူတွေဒီသူတို့နိုင်ငံသားဖြစ်ရင်ဖြစ်စေနောက်ပြီးတော့မြန်မာနိုင်ငံမှာ resident ပေါ့နေထိုင်အကာလရှိပြရှိတာနေထိုင်တာဖြစ်စေကျွန်တော်တို့အနေနဲ့ပထမဆုံးစစ်ဆေးရပါမယ် verification process လုပ်ရမယ်အဲ့လိုတစ်ဖက်စစ်ဆေးပြီးတော့မြန်မာဒီဘက်မှာရွာတွေမှာနေသွားတာသိကြတယ်ထောက်ထားရရှိတယ်နောက်ပြီးတော့ဒီနိုင်ငံသားဖြစ်တဲ့ချိုးလည်းနိုင်ငံသားဖြစ်ကောင်းလည်းဖြစ်မှာပေါ့လေအဲ့လိုမျိုးထောက်ထားဖြစ်အထောက်ထားနေခိုင်းလို့မယ်ဆိုရင်ဒါကျွန်တော်တို့အနေနဲ့ပြန်လဲလက်ခံမှုတွေကျွန်တော်တို့စစ်စစ်ဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ကမှာတော့သူတို့ဘက်က data တွေကတော့အမှန်တမ်းကိုများပါတယ်မြန်မာနိုင်ငံသားတွေအရင်က၄သိန်းရှိတယ်အခုနောက်ပိုင်းဝင်လာ၄သိန်း၈သိန်းလောက်တော့ရှိတယ်ဆိုပြီးတော့သူတို့ဘက်သက်တဲ့ data တွေကတော့ကျွန်တော်တို့သူတို့ဟိုခံမှန်းပြီးပြောရဲဖြစ်ပါတယ်သူတို့ကတော့မြန်မာစစ်စစ်သားလို့သုံးနေတယ်အမှန်အဲ့ဒါတွေကဘာမှအတိအမြင်ပြရသေးပဲနဲ့သူတို့ပြောနေတဲ့ data တွေဖြစ်ပါတယ်ကျွန်တော်နဲ့သူတို့က1993ခုနှစ်ကမြန်မာဘင်္ဂလားဒေ့ရှ်အဲဒီကျန်တဲ့ပြည်မူရေးစီစဉ်ရစစ်စစ်ပြီးပြီးကျန်လာကျွန်တော်တို့စည်ရင်ရဆိုရင်ဟိုကျွန်တော်တိရပဲ2000ကျော်လောက်ပဲရှိတယ်အဲဒီကျန်တဲ့လက်မခံရတယ်သူတို့ကလည်းမပြောင်းရင်လို့ဆိုပြီးအဲ့လိုဖြစ်နေတာပေါ့အဲ့လိုကျွန်တော်တို့ဘက်ကတော့ပထမဆုံးတော့ဟိုပေါ့ verification နိုင်ငံသားဟုတ်မဟုတ်ကျွန်တော်ရှိမှနေရလို့ဟုတ်မဟုတ်စီစဉ်မှုလို့စတင်ကြည့်လို့ပို့စင်နေရှိတယ်ဆိုတော့ကျွန်တော်ပြောလို့ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်ပေးချင်ပါတယ်ကိုဖီအန်နန်ကော်မရှင်ရဲ့ဟိုအကြံပြုချက်တွေပေါ့ဒါအကောင့်ထဲဖော်ဖို့အတွက်ဝန်ကြီးဌာနအလိုက်ဒီဇိုင်းတွေဆွေးနွေးပြီးလို့ကျွန်တော်သိရပါတယ်နိုင်ငံကြေးဝန်ကြီးဌာနအနေနဲ့ကောဒီကိုဖီအန်နန်အကြံပြုချက်တွေနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်ထားရရှိပါလဲ
ဟိုနိုင်ငံကြေးဝန်ကြီးဌာနကတော့ကျွန်တော်တို့ဟိုအထက်ကကျွန်တော်လေ့လာထားတော့ဒီအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိတွေ့ဆက်ဆံရေးဆိုတာအဲ့ဘက်ပါပါတယ
်ဟုတ်ကဲ့
ဒါဒီကိစ္စဒီဘော်ဒါမှာဖြစ်နေတဲ့ကိစ္စတွေဖြစ်တဲ့အတွက်border ဆိုတာကတော့ကိုယ့်ဘက်ကလူလည်းသွားရှိသူ့ဘက်ကလူလာလည်းရှိတယ်အဲ့တော့ဒါတွေကဟိုဟောပေါ့ရောထွေးနေရလည်းရှိပါတယ်အဲ့တော့ကောင်ထဲခေါ်တဲ့အနေနဲ့ပြောကျွန်တော်ပထမဆုံးဒီနေ့ညနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကြေးဝန်ကြီးရဲ့ကျွန်တော်တို့ဟို NSA တောင်းထွင်ရဲ့ကျွန်တော်ရဲ့သူတို့နဲ့စတင်တွေ့ဆုံမှုရှိပါတယ်အဲ့ဒါဆိုရင်ဘင်္ဂလားနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စတင်ဆောင်မဲ့ဘိုင်ကိုဒေါက်တာကိုဖီအန်နန်နဲ့အထက်မှာပါပါတယ်နောက်ပြီးတော့အာဆီယံနိုင်ငံတွေနဲ့ဖြည့်တည်ပူးပေါင်းဆောင်ဖို့အဲ့ဒါတွေလည်းကျွန်တော်တို့အာဆီယံနဲ့ကတော့ကျွန်တော်တို့ဒူတိုင်းဆန္ဒထားရဲ့အကူအညီပိုင်းမှာအကူအညီပေးပိုင်းမှာအာဆီယံနေရာနေပြီးတော့အကူအညီပေးဖို့ဖိတ်ခေါ်ထားတာရှိပါတယ်။တို့လည်းဘယ်လိုနည်းနဲ့ဖွဲ့လိုက်ဖြစ်စေတနည်းနည်းနဲ့ဝိုင်းဝန်းကူညီပူးပေါင်းဆောင်ရွက်ချဖို့ကျွန်တော်တို့လည်းဟိုစနေနေ့မှာကျွန်တော်တို့ COA ဆွေးနွေးဖို့
ကျွန်တော်နောက်ဆုံးတစ်ချက်လေးတစ်ချက်မေးချင်တာအခုနိုင်ငံတကာဘက်ကအာဆီယံဖြစ်စေနောက်တခြားအိန္ဒိယတွေဖြစ်စေအမေရိကန်ဖြစ်စေအကူအညီပြည်တွင်းပေါ့နော်ပြည်တွင်းမှာရှိတဲ့ဒုက္ခတွေနဲ့ပတ်သက်လို့အကူအညီပေးမယ်ဆိုတဲ့ commitment တွေဘယ်လောက်ထိရှိထားပြီလဲ
။အော်အဲ့ဒါအခုလုံးလုံးစေကျွန်တော်ဒီမလာသင်းရင်ဒိမတ်ဆိုရင် 20 million လောက်ဟောဖြစ်တယ်အဲ့ဒီတော့ကျွန်တော
်မြန်မာနိုင်ငံတည်းမှာရှိတဲ့တိုင်းသားဒုက္ခတွေ
သူကတော့ဒီမြန်မာနိုင်ငံဥဆောင်တဲ့ခုနမြန်မာကျွန်တော်ခေါ်တာပေါ့ government led mechanism incorporation with ကျွန်တော် Red Cross movement ပေါ့ညအဲဒီ Red Cross movement နဲ့ဥဆောင်ညှိနှိုင်းပြီးလုပ်တဲ့မြန်မာဆိုတာဥဆောင်တဲ့ဒီအကူအညီပေးရန်လျားပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုပါပေါ့နော်ဒီဟိုကျွန်တော်ဒီထောက်နိုင်ငံတော့အဲ့ဒီဒဲမတ်တို့ကလန်းထားရှိပါတယ်နော်ဝေးတို့ကလည်းကလန်းထားရှိပါတယ်နောက်ပြီးတော့အိုဒီမလာကင်ကဆိုအိန္ဒိယတို့ကလည်းပစ္စည်းတွေ supply လာအလန့်ပို့ဖို့သူတို့ပြောနေတာရှိပါတယ်။နောက်အင်ဒိုနီးရှားကတော့သူကလည်းပံ့ပိုးပေးဖို့ရှိနေပါတယ်။အဲ့တော့ဒီဟာတွေဒီကျွန်တော်တို့ပြောရတဲ့ဟိုလိုအပ်တဲ့ဟိုပါပေါ့အတိုင်းဝိုင်းအားလုံးတွေမခွဲမခြားဘဲနဲ့ပေးဖို့ဆိုတာပါပါတယ်။အဲ့တော့အဲ့ဒါဒီကတော့ဟိုဒီကျွန်တော်တို့အစိုးရကိုယ်တိုင်ကလည်းဟို budget အများကြီး site ထုတ်ပြီးတော့ပံ့ပိုးထားပါတယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့စေတနာရှင်တွေပဲပံ့ပိုးကြတာတွေလည်းအပြည့်လည်းအများကြီးရှိပါတယ်။အဲ့ဒါတွေကလည်းပတ်သက်လို့လူမှုဝန်ထမ်းကစေလို့မျိုးဝင်ထဏာမှာသူတို့ငွေစင်းဖွင့်ထားတာရှိပါတယ်။အဲ့တော့ဟိုဒီမကနေတဲ့ပတ်သက်ပြီးတော့ ICRC ကိုယ်တိုင်ကလည်းနိုင်ငံတကာမှာဒီဟိုဒီမကနေတဲ့ဝန်ထမ်းကူညီကြဖို့ဆိုပြီးတော့သူတို့အပြည့်လို့တော့နော်ဒီရောင်းငွေပံ့ပိုးအတွက်မြစ်တမ်းရိုက်ခံချက်ထုတ်ပြန်ပြီးဖြစ်ပါတယ်။အဲ့ဒီမှာလည်းတို့ဒီရောင်းငွေရထားရရှိပါလိမ့်ခင်ဗျာ။ဟုတ်ကဲ့ကျွန်တော်လည်းကောင်းတယ်ပေါ့
လေ။ဟုတ်ကဲ့ဝင်ကြီးကုလို့ဖြည့်ချပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းကျွန်တော်တို့ရဲ့သဘောထားလေးတွေဟိုပြောချက်ကွင့်ရပြည့်
ဒုရယာနိုင်ငံကြားဝန်ကြီးဥကျော်တင်ကိုကိုသားညို့တွေ့ဆုံမေးမြန်းခဲ့တာပါမကြခင်ထုတ်လို့မဲ့ဒုရယာပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှာပေးစာများနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသန္တာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။
လာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုတော့ဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်တူလေးတွေရေးလာတဲ့တော်ရရှင်တွေရဲ့သူတို့ရဲ့မှတ်ချက်စကားလေးတွေကိုဝင်မျှပေးကြပါမယ်နော်ပထမအဦးဆုံးဗီဒီယိုအစီအစဉ်တွေကိုအစဉ်အမြဲနားဆင်အားပေးပြီးတော့အကြံပေးစာတွေရေးလာတဲ့တော်ရရှင်တွေရဲ့အမှတ်ချက်စကားတူတူလေးတွေကိုပြောပြပေးကြပါရနော်။ VOE ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုကျွန်တော်အလွန်နှစ်သက်ပါတယ်လို့ရေးလာသူကတော့ Heisen Mate ဖြစ်ပါတယ်။အမြဲတမ်းနားထောင်ဖြစ်တယ်ဒီအစီအစဉ်တစ်ခုတည်းမဟုတ်ပါဘူး။ VOE ရဲ့သတင်းတွေကိုမပြတ်နားထောင်နေတဲ့အမာခံပြည်သက်တယောက်ပေါ့လို့သူကရေးလာပါတယ်။ VOE ကိုစာရင်းနေကြအမြဲတမ်းတော်ရရှင်ပခုတ်ခုသားလေးကိုမျိုးကတော့
မင်္ဂလာပါ VOE ရေဘဝဆိုတာတိုက်ပွဲလို့ကြားမှုရုံနေမဟုတ်တော့ပါဘူးလက်တွေ့မျက်တွေ့ရုံးကန်လှူရှားနေခဲ့ရတဲ့ချိန်တွေများလာလို့ကျွန်တော်ချစ်တဲ့ VOE ကြီးနဲ့ဝင်နေရပြန်ပါတယ်ခင်ဗျာ VOE ရေရေဒီယိုကနေနားမထောင်ပြပေမဲ့ Facebook page ကနေ live နားထောင်ပြပါတယ်သတင်းတွေနဲ့သာကြီးပြင်းလာတဲ့ကျွန်တော်တို့မှာ VOE ကမိတ်ဆွေတငယ်ချင်းလိုပါပဲကျေးဇူးပါ VOE ရေမအားလက်တဲ့ကြားကပြေးလွှားလှူရှားရင် VOE မြန်မာပိုင်းအစီအစဉ်ရဲ့သတင်းထုတ်လွှင့်မှုတွေရတဲ့အချိန်တိုင်းအားပေးနာဆွင့်နေပါမယ်လို့ဩ DVB ရုပ်သံလိုင်းကနေည10နာရီနဲ့မနက်9နာရီခွဲပြန်လွှင့်အချိန် VOA ကိုလည်းအားပေးနေပါတယ် VOA ရဲ့စူးစမ်းအထောက်မှုတွေတိုင်းကိုလေးစားအသိမှတ်ပြုကျေးဇူးတင်လျက်ပါလို့ပြောကြားရင်းနဲ့ချစ်ရတဲ့ VOA ထာဝရအောင်မြင်ပါစေဗျာ
VOA ဝန်ထမ်းတွေအားလုံးကျန်းမာချမ်းသာကြပါစေဆိုပြီးဆုမွန်တောင်းပေးလာတဲ့ဦးကျင့်ခေါ် Strength ခေါ်ဆရာဆန်းကတော့ချင်းပြင်းနေတိတိမ်မြို့နယ်ကနေပြီးတော့စာရေးလာတာပါ
ကျွန်တော်ဟာ VOA ရဲ့ပင်နိုင်သောတာရှင်တူဖြစ်ပါတယ်ကျွန်တော်နာမည်ကဦးကျင်ခေါ်ဆွမ်းဖြစ်ပြီးချင်းပြည်နယ်တိရိမ်မြို့နယ်လိုင်ပုံရွာမှာမွေးဖွားခဲ့ပါတယ်စစ်တမ်းအထိကျွန်တော်တို့တွဲပတ်အလေတန်းကျောင်းလိုင်ပုံမှာတက်ပြီးတော့အထက်က6ဘိုးတထောင်ရခိုင်စိန်ဘောကျောင်းကနေ1982မှာဆယ်တန်းအောင်ပြီးတော့ရန်ကုန်တက္ကသိုလ်ကနေ1989မှာယူပဗေဒအဓိကနဲ့ဘွဲ့ရခဲ့ပါတယ်အခုတော့လွတ်လပ်သောဧဝံဂေလိအသင်းတော်မြန်မာပြည်ရဲ့ဒုဥက္ကဋ္ဌဖြစ်တဲ့တာဝန်ကြရဖြစ်တဲ့ဌာနချုပ်ဖြစ်တဲ့တောင်ကြရဌာနချုပ်ဖြစ်တဲ့တာဟန်းကလေးမျိုးမှာနေထိုင်လျက်ရှိပါတယ်အကိုတို့ VOA ဟာဆွဲဆုံးကျန်းအကိုတို့ VOA ဟာဆွဲဆုံးကျန်းကဲ့သို့ဖြစ်ပါတယ်အကိုတို့ VOA ဟာဆွဲဆုံးကျန်းတစ်ခုလို့ဖြစ်ပါတယ်ရေဒီယိုကနေလည်းအမြဲလိုလိုနားထောင်တဲ့အပြင်အင်တာနက်ကလည်းဖတ်ရှုလေးရှိပါတယ်ဆက်လက်ပြီးတော့ VOA အတွန်းရှိပါစေကျွန်ုပ်ကိုးကွယ်နေတဲ့အသက်ရှင်သောဘုရားသခင်လည်းကောင်းကြီးပေးပါစေလို့စုတောင်းမြတ်တာပို့သအပ်ပါရဗျာ VOA ဝန်ထမ်းအားလုံးကျမ်းမာချမ်းသာကြပါစေ
ချင်းပြည်နယ်တီးတိမ်မျိုးနယ်ကနေပြော VOA အစီအစဉ်တွေကိုနားဆင်အားပေးတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီသတင်းအကြောင်းအရာတွေကိုနားဆင်ပြီးတော့သတင်းရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစာတွေကိုလည်းပြောပြပေးကြပါတယ်ရှင်အနောက်တကားပြည်ထောင်ဝင်းကြီးဟောင်းဥခင်ကြီးအမည်အပိုင်းတစ်ဆိုပြီးတော့ VOA ကထုတ်လွှင့်ပေးသွားခဲ့တဲ့ဒီအောက်ကလကမှာထုတ်လွှင့်ပေးသွားခဲ့တဲ့တွေးဆောင်မင်းညံခန်းကိုနားဆင်ပြီးတော့ရေးလာတဲ့သတင်းရှင်ကတော့သတင်းရှင်ဦးလာထွန်းဖြစ်ပါတယ်ဒီသတင်းရှင်က
ရကိုင်းပြည်နယ်အရေးထိတ်တန်းအကြောင်းအရာမှာ VOA ကအချိန်နဲ့တပြေးညီသတင်းတွေတွေးဆောင်မင်းညံခန်းတွေမှာ ရိုဟင်ဂျာအရေးမှာဓာတ်ရိုက်တာဝန်ရှိတဲ့ဝန်ကြီးဟောင်းနဲ့တွေ့ဆုံမေးမြန်းခန်းကအထူးစိတ်ဝင်စားဖို့ကောင်းပါတယ်။ရခိုင်ပြည်နယ်လွတ်မြောက်ရေးလုပ်နေတယ်ဆိုတဲ့ ALP တို့ AA တို့အတန်ဒီမကြားရလို့တခုခုလိုနေတယ်ထင်ပါတယ်။ဒေါ်စောမြရာသာလင်းတို့ AA တို့ရဲ့အတန်ဒီလဲကြားခြင်းပေမဲ့စက်ကွန်မြင်းဆောင်1မတရားအသင်ပုံမှတ်ကိုလည်းကြောက်ရပါသေးတယ်။ဝန်ကြီးဟောင်းနဲ့အပိုင်းနှစ်ကိုစောင့်မျှော်နေပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဒါကတော့ဒီရန်ကုန်ရုံးခွဲကိုရောက်ရှိနေတဲ့ဒီ VOA ဝိုင်းတော်သူတော်ခင်မျိုးသက်ဝင်းကြီးဟောင်းဦးခင်ကြီးနဲ့မင်းမြန်ခဲ့တာကိုအပိုင်းနှစ်ပိုင်းခွဲပြီးတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်။နောက်တော့ရှင်အောင်သက်ထွန်းကလည်းဒေါ်ခင်မျိုးသက်ပြောသွားတဲ့အထက်မှာအဖြေတွေပါပြီးသားပါတယ်။ဘာကြောင့်မလုံးနိုင်တယ်လို့မေးသွားတယ်မဖြေနိုင်ဘူး။အန်အောဖို့တော့ကောင်းတယ်။မိုးချရွှေကိုရီရဲ့အစွမ်းပေါ်လို့မှတ်ချက်ပေးသွားပါတယ်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးဖော်ပြပေးဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့တော်ရရှင်တွေကိုနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါမယ်။တချင်းနာမည်က Something Just Like That ဖြစ်ပြီးတော့ Chainsmoke ကအဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။ Chainsmoke ကအဖွဲ့ရဲ့တချင်းတော်တော်များများပဲနံပါတ်ထိပ်စီးတချင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ Memories Do Not Open ဆိုတဲ့တေးတပြား Billboard အကောင်းဆုံးတေးတပြားစီးမှာထိတ်ဆုံးချိန်တာပါ။အဲ့ဒီမှာတော့အခုဖွင့်ပေးမယ့် Something Just Like That ဆိုတဲ့တချင်လေးပါတာဖြစ်ပါတယ်။နားထောင်မှုပေါင်းတန်60ရောင်းချရမှုပေါင်း36,000လို့နဲ့စုစုပေါင်းရောင်းချရမှုညီများချင်းချအတွက်ကြည့်နေဆိုရင်တော့တပြားရောင်းချရမှုပေါင်းက2,000နဲ့ညီများတာပါ။ Something Just Like That တချင်ကိုနားထောင်ကြည့်အောင်ပါနော်။ Chainsmoke ကအဖွင့်နဲ့ Coldplay တို့ပူရဲပြီးတည်ဆူထားတာဖြစ်ပါတယ်။
I've been reading books of old, the legends and the myths, Achilles and his gold, Achilles and his gifts, Spider-Man's control, and Batman with his fist. And clearly I don't see myself upon that list. She said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can kiss. I want something just like this. Do 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 do
အဖွဲ့နဲ့ Coldplay တို့ပူးတဲ့တည်ဆူထားတဲ့ Something Just Like That ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။ဒေါ်ရရှင်နေကိုမြမတချင်လေးတပုံနဲ့လည်းနောက်ပိုင်းမှာမြစ်တာတိလက်ဆောင်ပေးဖို့ရှိပါရဲ့နော်။အခုဆက်ပြီးတော့ဒေါ်ရရှင်နေရေးလာကြတဲ့စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်။ပထမအဦးဆုံးပညာရေးတို့နောက်ပြီးပညာရေးဌာနဝန်ထမ်းတို့ကနေပြီးရေးလာတဲ့ဒီဒေါ်ရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြချင်ပါရဲ့နော်။ကျွန်တော်ကအကြောင်းစရာတူဖြစ်ပါတယ်ပညာရေးနဲ့ပတ်သက်လို့စိတ်ထဲမှာဘဝင်မကြလို့ဒီစာကိုရေးလိုက်ရပါတယ်ဆိုတော့စာရေးလာသူကတော့ဥကိုမောင်ဖြစ်ပါတယ
်အကြောင်းတွေမှာဆရာဆရာမတွေလုံလောက်အောင်လဲမခန့်ပေးပါဘူးဆရာဆရာမကမပြေစုံခိုင်းလိုက်တဲ့အလုပ်တွေကများမလုပ်နိုင်ရင်ထွက်ဆိုတာကပါပါသေးတယ်ကျောင်းကြီးတွေခင်ဗျာလဲအလုပ်တွေကများတယ်လို့စာကလည်းကိုယ်တိုင်ဝင်သင်ရနဲ့တနာဖို့ကောင်းပါတယ်အခုဆိုရင်လုံသက်30ပြည့်တဲ့ဝန်ထမ်းတွေကလည်းလုံသက်ပင်စင်တွေတင်ကုန်ကြပါပြီဒါပညာရေးအတွက်အခြေအနေမကောင်းတာကိုဖော်ပြတာပါ ပညာရေးဝန်ကြီးအနေနဲ့အောက်ခြေကဝန်ထမ်းတွေရဲ့ဘဝတွေကိုဝင်ကြည့်စေချင်ပါတယ်။အထက်ကနေအမိန့်တွေအမျိုးမျိုးပေးမနေပဲအရေးမပါတဲ့စည်းင်းစရာတွေလည်းမလုပ်ခိုင်းပါနဲ့။တင်ကြားရေးကိုတည်ရအောင်ဆရာဆရာမတွေပြည့်စုံအောင်ခံထားပေးပါလို့ပြောချင်ပါတယ်။တန်းတန်းစင်းဆရာဆရာမတွေကိုမြန်မြန်ခန့်ထားပေးပါလို့ပညာရေးဝန်ကြီးကို VOA ကနေတစ်စစ်တင်ပြအပ်ပါတယ်ခင်ဗျာ
။ကျောင်းတွေမှာဆရာဆရာမတွေပြည့်စုံလုံလောက်အောင်ခံထားပေးပါဆိုပြီးဒီသရဆင်ဥက္ကမောင်းတောင်းဆိုလာပါတယ်။ရှင်ဖွင့်လာတဲ့တောရရှင်တယောက်ရဲ့ပေးစာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်နော်။မြမပြည်သားတွေအားလုံးစိတ်သက်သာကြဖို့လိုအပ်ပါတယ်ဆိုပြီးတော့ငောင်လေးပင်မြို့မြို့မတုံရွာတည့်ရက်ကမန်ချီဖားကက်ဆိုတဲ့တောရရှင်စာရေးလာတာပါ
။မြမပြည်သားအားလုံးစိတ်သက်ကြောင်းဖို့ဆိုတာကျေပြန့်လွန်ပါတယ်။လုပ်ငန်းကြီးလုပ်တဲ့ကုမ္ပဏီတချို့ကိုတာဝန်မမဲ့ဖို့အရင်ဆုံးတိုက်တွန်းပါဦး။ငောင်လေးပင်မြို့ရွာတည့်ရက်မှာလန်တိုးချဲ့ရေးကုမ္ပဏီဟာတရားချဲ့ပြီးထွက်လာတဲ့မြေစာတွေကိုချောင်းထဲစီးတဲ့ပြွန်ပေါက်ဝါမှာပုံထားတဲ့အတွက်ရည်ရီချောင်းနဲ့မဆင်နိုင်ပဲအိမ်တွေရဲ့ရှေ့မှာအိုက်နေတဲ့အတွက်အနက်အတယ်လည်းမကောင်းအိမ်ရှေ့မိသားတွေလည်းပျက်စီးကုန်ပါတယ်အဲ့ဒီကုမ္ပဏီကိုတာဝန်မမဲ့ဖို့ပြောပေးပါဦ
းကုမ္ပဏီနေနဲ့တာဝန်မမဲ့ဖို့တက်ဆိုင်ရာကပြောပေးပါဆိုပြီးတီတော်ရရှင်ညောင်လေးပင်ကမန်ချီပါခက်အစာရေးပန်ကြားလာပါတယ်ရှင်ဖီယိုရီတော်ရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြချင်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားကြီးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါရဲ့နော်။စကိုင်းတိုင်းဝမ်တုံမျိုးနယ်ကကိုမိုးထက်အာကာကတော့ရဝေးကအချက်တငယ်ချင်းတွေအားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့တော်ရရှင်ကတော့နာမည်လဲပြောချင်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိမ်းတည်ဆူထားတဲ့ဒီတချင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိမ်းရဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါတယ်နော်ဒေတောင်းတဲ့တော်ရရှင်တွေရောသူရဲ့ဒီရဝေးကအချက်တငယ်ချင်းတွေအားလုံးရောတိတ်ချစ် VOA တော်ရရှင်တွေရောဒီသတင်းလေးကိုနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
် We're in a train need a time not a cheater love Arge go nam le roba me share chatna Oh you song are in the sky on the light ฉันคงจะไม่กล้าไม่น่าจะไม่รับสิทธิ์นี้มาฉันพังกับพิมพ์ยันจะจัดเน้นตะบาวามาของลาถ้าหาลูกดาจะมาเราไม่ที่ได้ยินลาบางโอมาตัวมาตัวราเราเนื้อหามาที่รับบาใจว่าเมียรังงาบว่าสนุกไปทางในโลกจะมีอะไรก็คงกับที่ที่ไม่จะไหลตาฉันมาได้สิ่งเยอะแยะที่มีคุณมาฟังมาที่มาฉันจะจะมองตัวอย่างอย่างสักทีที่ฉัน
ကျော်တန်းကြည့်ဆိုထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြည့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်
ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။ရှင်ဖန်ကပြင်းပြင်းကြတာလင်းတဘာဝမဟုတ်လား။မဟာလူသားချင်မှတော့မင်းပြီးသေးရဲ့လား။ဘာကောမတော်မချိုးရတော့နေဟာမချိရပါအတိုင်းဘာမြဲခံရဘဝအရှုံးပေးတာနေလို့တည်းများတွေကိုကုန်ငါချစ်ချင်ပေးကြလိုက်သာ
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့အချုပ်အခြားအာဏာဘယ်အခါထိပါခံနိုင်တယ်လဲဆိုပြီးဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့စက်တင်ဘာ27ရက်နေ့ကနေပြည်တော်ပုဗ္ဗတိရီမြို့နယ်ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခြံဝင်းထဲမှာအမျိုးသားလုံခြုံရေးကိုချင်းချောက်လာသည့်ရခိုင်ပြည်နယ်အရေးဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲတစ်ခုကျင်းပပြုလုပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းအလားတူဆွေးနွေးပွဲမျိုးကိုတမတော်နဲ့ပြည်ခိုင်မျိုးပါတီကကမကထလုပ်ပြီး၄ချိန်လောက်ကျင်းပပြီးပါပြီ။ထူးခြားတာကတော့အဲ့ဒီနေ့ကဟောပြောသူတွေထဲမှာသမရဦးသိန်းစင်အစိုးရလက်ထက်ကာကွယ်ရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့အငြိမ်းစားဒုဗိုလ်ချုပ်ကြီးဝေလွင်နဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဦးဝနာမောင်လင်တို့ပါဝင်ပြီးသူတို့ပြောတဲ့အထဲမှာလက်ရှိရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်လူမျိုးတွေတပ်ဖြတ်မှုလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆွတ်ဆွဲနေတာတွေဟာနောက်တစ်ချိန်နိုင်ငံတကာစစ်ခုံရုံးမှာဆွဲချက်တင်နိုင်အောင်မြန်မာနိုင်ငံကိုနိုင်ငံတကာတပ်တွေအတားအဆီးမရှိဝင်နိုင်အောင်ဖန်တီးတဲ့ထောင်ချောက်ဖြစ်တဲ့ဆိုတဲ့အထိပြောဆိုခဲ့ကြပါတယ်။သူတို့ဘာလို့ပြောဆိုခဲ့ကြသလဲ။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဟာသူတို့ပြောသလိုအချုပ်အခြာအာဏာထိပါခံရသည့်အထိဖြစ်လာနိုင်မလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်။
ဒုဗိုလ်ချုပ်ကြီးဟောင်းဝေလွင်ကရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကို1998ခုနှစ်ကဥရောပတိုက်ကိုဆိုဗိုမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်တွေနဲ့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ခရစ်ယာန်အများစုနေထိုင်တဲ့ကိုဆိုဗိုပြည်နယ်ထဲအင်ကြီးချင်းနိုင်ငံတွေကမွတ်စလင်တွေအတင်းဝင်ရောက်သွေးနှောတားဖောက်ခံခဲ့ရပြီးမွတ်စလင်တွေလက်ထဲရောက်ခဲ့တယ်။နောက်ပိုင်းပဋိပက္ခအရှိန်မြင့်လာတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခွင့်ပြုချက်မရဘဲနေတိုးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအချုပ်အခြာအာဏာဆုံးရှုံးသွားရတယ်လို့ဆိုပါတယ်။ဒါအပြင်လက်ရှိအချိန်ဖိလစ်ပိုင်နိုင်ငံမာရဝီမြို့ကိုအစိုးရအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်လို့လက်ရှိအချိန်ထိအစိုးရတပ်တွေကပြန်တိုက်နေရတဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းမှာဆိုရင်လေဖုံးတော်ကြီးတွေဟာလုံခြုံရေးအဆောင်တွေလိုက်ပါပြီးမှစွန့်ခံထွက်ကြရတယ်လို့ကျောင်းတွေမှာလည်းလုံခြုံရေးချပြီးမှစာတင်နေရတဲ့အကြောင်းအခုရခိုင်ပြည်နယ်မြောက်ပိုင်းဟာအဲ့ဒီအခြေအနေမျိုးဖြစ်လာနေပြီလို့သူကပြောပါတယ်။နိုင်ငံတိုင်းဝန်ကြီးဦးဝနာမောင်လင်ကတော့အမျိုးသားလုံခြုံရေးနဲ့အချုပ်အခြာပိုင်ဆိုင်မှုပိုင်နဲ့နေမြေတည်တဲ့ခိုင်မြဲရေးကိုလုံးဝအထိပါမခံနိုင်တဲ့အကြောင်းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုကုလသမဂ္ဂမျက်နှာစာမှာတုံးဆွဲနေတာကိုလုံးဝလက်သင့်မခံတဲ့အကြောင်းအဲ့ဒီဒေသမှာ1982နိုင်ငံသားဥပဒေအတိုင်းအတိအကျဆောင်ရွက်ရမှာဖြစ်ကြောင်း ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလက်မခံတဲ့အကြောင်းအကြမ်းဖက်တိုက်ဖြတ်ရေးနဲ့လူခွင့်ရေးဆက်ဆက်တာကိုလက်မခံတဲ့အကြောင်းဘင်္ဂါလီပြည်ထနာကိုဘာသာရေးဖိနှိပ်ခွဲခြားမှုအဖြစ်ပုံဖော်တာကိုလက်မခံတဲ့အကြောင်းစသဖြင့်ပြောဆိုသွားခဲ့ပါတယ်။တကယ်တော့သူတို့နှစ်ယောက်ပြောနေတဲ့ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ဖြိုးပါတီတာမကပြည်ရင်းပြည်ပဘယ်သူကမှထောက်ခံတာမဟုတ်ပါဘူး။ American ပြည်ထိုင်ပြင်သစ် Russia တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားသေးတာပါ။ဒါမျိုးမကအင်းကြီးချင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSC အဖွဲ့ကိုနှိမ်နှင်းဖို့သူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ။
တကယ်လို့သူတို့နှစ်ယောက်ပြောနေတဲ့ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ပြိုးပါတီလာမကပြည်ရင်းပြည်ပဘယ်သူကမှထောက်ခံတာမဟုတ်ပါဘူး။အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားပြီးသားပါ။ဒါတွေမကအိန္ဒိယ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSC အဖွဲ့ကိုနှိမ်နှင်းမှုသူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ။လက်ရှိပြဿနာနဲ့ပတ်သက်ပြီးနိုင်ငံတကာကပြောနေကြတာဟာ ARSC အကြမ်းဖက်အဖွဲ့ကိုမြန်မာတပ်မတော်ကတိုက်ခိုက်ချေမှုန်းတဲ့ကိစ္စမဟုတ်ပါဘူး။ ARSC အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ရမှာတပ်မတော်အနေနဲ့လိုအပ်ရင်ဘယ်နိုင်ငံကလုံခြုံရေးအဖွဲ့အစည်းတွေနဲ့မဆိုပူးပေါင်းဆောင်ရွက်လို့တောင်ရနိုင်ပါသေးတယ်။ Lesi negara-negara pion dah. Teruk itu teruk. Rohingya lu kau ni jare. Ya kain binaga Muslim ni terlalu bi. Bangladesh ber. Sehingga sih tua biru ada kisah. Teruk ni ni misio pesi kaya ada kisah. Lukun ini meja ber. Pinai kaya ada kisah. Sana ni ber pipa de. Di kisah gua kau tu pesen beribu wa.
Ya kain binaga mian bayi ma pion ni ber. Jatuh nane berdati. Sebab jauh hau ni ni. Nama jamro kau sah ni tu. Tengah weh lade de. Tengah tengah sa. Bubu ni ni ji siwa de. เอราการอเยเซอานาชินโปโจจีเนเวนพันดีเกเรเตียวปะมาอเยคินဖြစ်ပါတယ်1960ခုဂျွန်လမှာတယုတ်ပမာအရေးခင်ဖြစ်ပြီးရန်ကုန်နဲ့နေမြို့တော်မြမ်းများမှာတယုတ်လူမျိုးတွေအသက်ခံရအကျန်းဖက်ခံရတယုတ်တန်ယုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်ဒီပတိပခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါ့တယုတ်လူမျိုးအတော်များများ မြန်မာနိုင်ငံတွင်းခုလို့ဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနတီပါတီနဲ့တရုတ်ဆိုရခေါင်းဆောင်တွေအလွန်စိတ်ဆိုးပါတယ်ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခိုးလုံနေတဲ့ကချင်စစ်ဘုံနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနတီပါတီဘကပအလံအောက်မှာစုစည်းပေးပြီးတရုတ်ဗော်လန်တီယာတပ်ဖွဲ့တွေကထောင်900 ရာခေါင်းဆောင်ရှိခုနှစ ဒီကနေ့ဝတ်တပ်ဖွဲ့တွေစုမှုထားတဲ့နေမျိုးကိုကြည့်ရင်အချုပ်ချာအာဏာအမှန်လက္ခဏာပါ။ ဒီကနေ့ဝတ်တပ်ဖွဲ့တွေစုမှုထားတဲ့နေမျိုးကိုကြည့်ရင်အချုပ်ချာအာဏာအမှန်လက္ခဏာလုံးဝမရှိတာတွေ့မြင်ရမှာပါ။တကယ်တော့အဲ့လိုချုပ်ချာအာဏာဆုံးရှုံးတဲ့အထိဖြစ်ရတာဟာဆရာနာရှင်တယောက်ရဲ့အညှော်မြင်မဲမှုအမျိုးသားရေးဆိုပြီးအစွန်းရောက်မှုတွေကြောင့်ဖြစ်တယ်ဆိုတာသင်ခန်းစာယူနိုင်ပါတယ်။လက်ရှိရခိုင်ပြည်နယ်ကမွတ်စလင်တွေပြည်တနာမှာလည်းအလားတူပါပဲ။အရင်ဆရာနာရှင်တွေအညှော်မ
Don't Sansuji Usa on that Suya Pu and Neva, and Yomi Shishi, a Chocha and Amatibao, Dandi Joshiao, Nanganga, Tawanga, and Lakao, Puba Pishin de Mare. A Yadari will take him with Nezo Pisid and Nina, a jump at the Mari will be better than Chimo Bewo Lubare. Dilo Guni Beijing di Dalia, Yakan Binevo, Gosovolo, Filipanga, Marawilo, Tining and Dow Milo, a Chocha and a Tiba Kayara Pimu Mayao, Dazi Nama Pipajao, Debia Yabare.
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။
ရှမက်မဲ ရခိုင်ပြည်ပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအသိုက်အဝင်းအားလုံးအတွက်မျက်မျက်တတတဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်။ နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လွတ်လပ်လပ်နဲ့မျှတတပေးနိုင်ဖို့အတွက်ခြေနေတကယ်ရောရှိရလား။နောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုထောက်ပံ့မှုပေါ်မှာဘယ်လိုသဘောရပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူရဲတော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစ ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြပါမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါညတရက်လိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်လှည့်ပါ။ဒီတစ်ပတ်မှာတော့အင်္ဂလန်နဲ့ဥရောပမှာစားလေစားထားရှိတဲ့ Black Pudding ခေါ်တဲ့ဒီဝက်သွေးအမဲသွေးနဲ့ပြုလုပ်တဲ့ sausage ပြည့်ပြိုင်ပွဲတစ်ခုကိုအင်္ဂလန်မြောက်ပိုင်းမှာကျင်းပခဲ့ပါတယ်။ဂျပန်နိုင်ငံကီဖူခရိုင်အတွင်းပြေးဆွဲတဲ့လူခေရထားတဲ့ဈင်းမှာတော့ခီးတွားတွေကိုရထားပေါ်မှာချစ်စရာကြောင့်လည်းကြိုဆိုခဲ့ပါတယ်။ဒီလိုကမ္ဘာနိုင်ငံစုံကထူးခြားဆန်ပြသတင်းတွေကိုကိုငိမ့်ချန်းနဲ့မအေးသနာကျော်တို့တင်ပြပေးပါမယ်ရှင်။
ဒီမှာလားဆယ်ရည်နေကဂျပန်နိုင်ငံကီဖူခရိုင်အတွင်ပြေးဆွဲတဲ့လောကရထားတစ်စင်းမှာတော့ခီးသွားတွေကိုရထားပေါ်မှာချစ်စရာအကြောင်းတွေကကြိုးစုခဲ့တာပါလမ်းပေါ်မှာလေလွင်းတဲ့အကြောင်းတွေကိုတက်ပြတဲ့ကိစ္စကိုအများသတိပြုအာရုံစိုက်လာအောင်ဆိုပြီးရည်ရွယ်ပြီးလှုပ်ရှားမှုတည်းရဲ့အနေနဲ့လောကရထားစီမံခန့်ခွဲသူနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတည်းရဲ့ပူးပေါင်းပြီးတော့လုပ်တဲ့အစီအစ
ောင်တွေနဲ့6မျိုးကစားနိုင်ပါတယ်။ပိုင်ရှင်မဲ့ဖြစ်နေတဲ့ကြောင်နှကောင်ကိုမွေးစားထားတဲ့ဟိုင်ကိုခရိုင်မှာနေထိုင်တဲ့ခီးသွားတူဖြစ်တဲ့မေကိုဟာယာရှိကတော့ဒီစီစဉ်တော့ပိုင်ရှင်မဲ့ဖြစ်နေတဲ့ကြောင်တွေနဲ့သူရဲ့အခြေအနေကိုအားလုံးကအယုံဆိုင်အလေးထားလာစေနိုင်ပြီးတော့ထိရောက်တဲ့နိလန်ဖြစ်တယ်ဆိုပြီးတော့ဒီစီစဉ်ကိုသူကချီးကျူးပါတယ်။ဒီစီစဉ်ကိုယူရိုယထားလုပ်ငန်းနဲ့ KT Cafe ကြောင်ဆောက်ဆောင်ရေးအဖွဲ့တို့ကပူရဲပြောစီစဉ်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကဂျပန်နိုင်ငံမှာစောက်ရှောက်ရေးကေဟာတွေရောက်လာတဲ့ပိုင်ရှင်မဲ့အကြောင်းအရေးတွေရောတက်ဖြတ်ခံရတဲ့အကြောင်းအရေးတွေရောကြာဆင်းလာပြီမဲ့လို့အကြောင်းတွေကိုတက်ဖြတ်မှုလုံးဝရပ်တန့်ဖို့ရည်ရွယ်ပြီးသူတို့ကဒီလိုလုပ်ကြတာပါ။ဂျပန်နိုင်ငံမှာကြောင်ထက်ခွေးကိုပို့ပြီးမွေးကြပြီမဲ့လို့ကိန်းကနန်းတွေအရကြောင်မွေးသူအရေးတွေကလည်းအခုတိုးလာနေတာပါ။ဂျပန်တနိုင်ငံလုံးမှာကြောင်အရေးတွေ 6.8 တန်းရှိပါတယ်ရှင်။
အင်္ဂလန်နဲ့ဥရောပမှာစားလေစားထားရှိတဲ့လက်ပူတင်လို့ခေါ်တဲ့ဝက်သွေးအမဲသွေးနဲ့လုပ်ထားတဲ့ sausage ပြည့်ပြိုင်ပွဲတရက်ကိုအင်္ဂလန်နိုင်ငံမြောက်ပိုင်းမှာကျင်းပနေတာပါပြောရရင်တော့ဒီပြိုင်ပွဲဟာနှစ်ပေါင်း100ကျော်တက်တန်းရှိလာတဲ့ဒေသရဲ့အစဉ်အလာတစ်ခုလို့ဖြစ်နေတာပါအခုပြိုင်ပွဲကိုတော့ဗြိတိန်နိုင်ငံမန်ချက်စတာမြောက်ပိုင်း15မိုင်လောက်ဝေးတဲ့ Ransfordan လို့ခေါ်တဲ့အင်္ဂလန်မြောက်ပိုင်းကျေးရွာလေးတစ်ခုမှာစက်တင်ဘာလ10ရက်နေ့ကကျင်းပခဲ့တာပါပြိုင်ပွဲဝင်သူတဦးချင်းအနေနဲ့အမြင့်မှာတင်ထားတဲ့6ပေါင်ခွဲအလေးချိန်ရှိတဲ့ယော့ရှိုင်ယာပူတင်းမုတ်ပြားတွေကိုအောက်ဖက်ကိုကြာလောင်ဘလက်ဆော့ဆေ့ချ်လုံးနေနဲ့၃ချိန်ပြစ်ချခွင့်ရှိပါတယ်။ဝူဖ်ဟမ်တန်ကအသက်45နှစ်အရွယ် IT ကျွမ်းကျင်ဝန်ထမ်းတဦးကယော့ရှိုင်ယာပူတင်း၅ခုကိုအောက်ကိုပြစ်ချနိုင်ခဲ့ပြီးတော့2018ခုနှစ်ရဲ့ချန်ပီယံဆုကိုရရှိသွားပါတယ်။အစဉ်အလာပူတင်းပြစ်ပြိုင်ပွဲကြောင့်ဒီမျိုးလေးကိုလူထောင်နဲ့ချီရောက်ရှိလာပြီးတော့15ရာစုနှစ်လောက်တုန်းကတော့အင်္ဂလန်ရဲ့နှင်းစီစစ်ပွဲများလို့ဆိုတဲ့အချိန်ကာလကိုပြန်ပြီးအမှတ်ရစေပါတယ်။ရှေးလူကြီးတွေရဲ့အဆိုအရတော့အဲ့ဒီစစ်ပွဲမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်နေတဲ့လေးမြားကြီးဝေကုံသွားတဲ့အခါယော့ရှိုင်ယာပူတင်ဘလက်ပူတင်ဆော့ဆေ့ချ်တို့နဲ့အပြန်အလှန်ပြစ်ပေါက်ကြတယ်လို့ဆိုပါတယ်။ယော့ရှိုင်ယာပူတင်ကတော့ထောဘက်နဲ့လှုပ်ထားတဲ့ဗြိတိန်အစားအစာတစ်ခုဖြစ်ပြီးတော့ဘလက်ပူတင်ကတော့ဝက်သွေးဝက်စီတွေကိုအေးခံခဲထားပြီးဝက်ဥတွေပြန်ထပ်ပနာလှုပ်ထားတဲ့ဆော့ဆေ့ချ်တစ်မျိုးဖြစ်ပါတယ်။
VOA မြန်မာပိုင်းတင်းင်းနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တင်းင်းလာနေမနဲ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နှစ်40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်တင်ညာပေးပါမယ်ရှင်။
မြန်မာနိုင်ငံဘက်ကထွက်ပြေးလာချသူတွေအတွက်ဘင်္ဂါရစ်နိုင်ငံမှာနိုင်ငံတကာအကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောဆိုလိုက်ပါတယ်။မြန်မာဘက်ကထွက်ပြေးလာသူ 43,000 ကျော်ဟာအင်မတန်မှများပြားလာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အခက်အခဲကြီးကြုံနေရတာလို့ UNHCR အကြေကဲဖီလီပိုဂရန်ဒီကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာပြောကြားတာဖြစ်ပါတယ်။ဒုက္ခသည်တွေဟာစားနပ်ရိက္ခာ၊တန်ရှင်းတဲ့ရေ၊ကျန်းမာရေးစောင့်ရှောက်မှုစတာတွေအလုံးလိုအပ်နေပြီးတင့်တော်တဲ့နေရာထိုင်ခင်းရဖို့ကတော့အရေးတကြီးလိုအပ်နေတာလို့လည်းမဟာမင်းကြီးကပြောဆိုသွားပါတယ်။ရခိုင်ပြည်နယ်တွင်ဩဂုတ်လ25ရက်နေ့ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေနောက်ပိုင်းလူသားဆိုင်ရာဘေးဒုက္ခကြီးကျုံ့တွေ့နေရတယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးကကုလသမဂ္ဂထွေထွေညီလာခံမှာမနေ့စနေနေ့ကပြောဆိုပါတယ်မြန်မာနိုင်ငံရဲ့နေဆက်တွေတည်ငြိမ်မှုပြန်လည်ရရှိရေးရေရှည်တည်ရမယ်ဖြည့်ရှင်းချက်တည်းထွက်လာဖို့မြန်မာရဲ့ဆောင်ရွက်အချက်တွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကထောက်ခံထားတဲ့အကြောင်းစင်ကာပူနိုင်ငံရဲ့ဝန်ကြီးကပြောပါတယ်ရခိုင်ပြည်နယ်တွင်ကအကြမ်းဖက်မှုတွေကိုတုံ့ပြန်တဲ့နေရာမှာတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အတော်လေးသတိထားဖို့လိုအပ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးဒေါက်တာဘီဘီယန်ဘာလာခရစ်စနန်ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမူဝါဒရေးရာမိန့်ခွန်းမှာအလေးထားပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တာဖောက်ခွဲခဲ့တဲ့နေရာအနီးစနေနေ့ကငလျင်ငယ်တစ်ခုလှုပ်ခတ်ခဲ့တာဟာတဘာဝအရာလှုပ်တဲ့ငလျင်ဖြစ်နိုင်ပြီးနျူကလ িয়ার ဖောက်ခွဲမှုကြောင့်မဖြစ်နိုင်ဘူးလို့အင်းကြီးချင်းနိုင်ငံတွေကပြောဆိုကြပါတယ်ရှင်။
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကြညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လို့ရေမူကမဆုမှုဖြစ်ပြီးဆက်ဖတ်ဆိုင်ရာအင်ဂျင်နီယာကတော့ Voice ဇွန်ညက်ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆင်လွယ်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လင်းပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.